ပါခင်ဗျာ RFA ပေးစာကဏ္ဍကနေနှစ်ခွန်းဆက်လိုက်ပါတယ်ကျွန်တော်ကြော်စောဝင်ပါ
ကျွန်တော်ကတော့ထက်အာကာပ
ါအခုပေးပို့လာတဲ့စာကတော့ကိုအောင်ကြီးဆိုတဲ့ Facebook account ကနေ RFA Facebook message ကိုပေးပို့လာတာဖြစ်ပါတယ်သူအဓိကပြောချင်တာကတော့ရန်ကုန်မြို့ကလိုင်းကားတွေကိစ္စပါတဲ့အခုနောက်ပိုင်းမှာရန်ကုန်မြို့ကလိုင်းကားတော်တော်များများဟာစီးကန်းတွေအလွန်ပြတ်နေကြပါတယ်တဲ့ကားလန်လူတာတွေဖြတ်ကွေတာတွေခေါင်းဖြတ်ထိုးဝင်တာတွေအတင်းလူတိုးတာတွေခွေကြောမှာဓာတ်ဖြတ်မောင်းတာတွေကိုစီးကမ်းမဲ့စွာပြန်လည်ပြုတ်လုနေကြပါတယ်တဲ့ရန်ကုန်တိုင်းအစိုးရအဖွဲ့က YBS account ထဲစတင်ပေါ်ဆောင်တဲ့အချိန်ကခဏငြိမ်သက်သွားကြပေမဲ့အခုတော့ငကိုမထတာအတိုင်းပြန်လည်ဖြစ်ပျက်လာနေပါတယ်တဲ့အလွန်စိတ်ပျက်စရာကောင်းလှပါတယ်တဲ့ဘလို့ရှင်နံပါတ်လဲပြောဖို့ဆိုဖို့ဘလို့လိုင်းလဲပြောဖို့ဆိုဖို့ကတော်တော်များများစီးကမ်းချိုးဖောက်နေတာတွေ့ရလို့ပါတဲ့တချို့စီးကမ်းတကြမောင်းတဲ့လိုင်းကားတွေလည်းရှိပါတယ်တဲ့ပြည်သူတရားအနေနဲ့ကတော့တခုချင်းစီဘသူဘာဖြစ်တယ်ဆိုပြီးလိုက်ပြောဆိုဖို့ခက်ခဲတဲ့အတွက်တက်ဆိုင်ရာတာဝန်ရှိအနာပိုင်လူချင်းမင်းတွေကသာတိကျတဲ့မူဝါဒစီးကမ်းသတ်မှတ်ပြီးတိကျပြီးဗတ်မလိုက်တဲ့အရေးယူဆောင်ရွက်တာတွေပြုလုပ်ပေးစီခြင်းပါတယ်တဲ့စီးကမ်းကောင်းပြီးသွားလာလှုပ်ရှားနေတဲ့ပြည်သူတွေစိတ်ချမ်းသာတဲ့ရန်ကုန်မြို့ကြီးဖြစ်စေခြင်းတဲ့အတွက်အခုလိုတေချာရေးသားပြီး RFA ပေးစာကဏ္ဍကိုပေးပို့ရတာဖြစ်ပါတယ်ခင်ဗျာဒီစာကိုရန်ကုန်တိုင်းဝန်ကြီးတွေ့ရင်သိကောင်းမှာပဲလို့ရေးသားထားပါတယ်ခင်ဗျာ
အခုနောက်ထပ်ဖော်ပြပေးမယ့်စာကတော့ဘကိုးတိုင်းဒေသကြီးအရှိချမ်းမှာရှိတဲ့ကျောက်စရာမြို့နယ်ဘဲနယ်ကုန်းကဖြစ်ပါတယ်အရေးကြီးလို့ဖော်ပြပေးဖြစ်အောင်ဖော်ပြပေးပါတယ်ခင်ဗျာမြို့နယ်ပြည်သူတွေပေးပို့လာတာဖြစ်ပါတယ်ကျောက်တကားဘဲနယ်ကုန်းဘက်မှာဆိုင်ငယ်တခိုးတွေတော်တော်များတောင်းကျမ်းနေလို့ပါတယ်သူတို့မြို့ကပြည်သူတွေကတော်တော်ဆေးဒုက္ခရောက်ပြီးထိတ်လန့်နေရပါတယ်တဲ့ညဘက်ဆိုရင်မအေးရလောက်အောင်ဖြစ်ပြီးဆိုင်ငယ်ရှိတဲ့အိမ်တွေဆိုရင်ဆွေးရမှုအပြည့်နဲ့နေနေရပါတယ်အခုအခိုးခံနေရတဲ့ပုံစံဟာလမ်းဘေးမှာရထားလို့ဆိုင်ငယ်တော့မခတ်ထားပဲလက်ဖေးဆိုင်ထိုင်နေလို့အခိုးခံရတဲ့ပုံစံမဟုတ်ပဲအိမ်ထဲခြံထဲမှာရှိနေတဲ့တော့အထက်ထက်ခတ်ထားတဲ့ဆိုင်ငယ်တွေကိုအုပ်စုလိုက်ရောက်အောင်ခိုးနေတာဖြစ်ပါတယ်တဲ့ဆိုင်ငယ်ကိုဘလောက်တော့ခတ်တာတော့ခတ်တာရောက်အောင်ဖြစ်ပြီးယူတာတွေနောက်ပြီးခြံထဲအိမ်ထဲဆိုင်ငယ်ထည့်ထားအိမ်အောင်ရောက်အောင်ထုတ်ပြီးခိုးဥသွားတာဖြစ်ပါတယ်တဲ့တခိုးတွေကခိုးတဲ့အစ်မဟုတ်တော့ပဲအုပ်စုလိုက်လာကြတာဖြစ်ပြီးဆိုင်ငယ်ရှိတဲ့အိမ်ရှိမှာရောင်းလဲလဲလာကြည့်တာတွေညဘက်ရောက်ရင်အုပ်စုလိုက်လာကြည့်တာတွေလုပ်ပြီးတခါတလေဆိုရင်ဒုတ်သားလိုအရာမျိုးတွေပပလာတာတွေ့ရပါတယ်တဲ့ဒီကရက်ဖေဖော်ဝါရီလတုန်းကဆိုရင်ကြောက်တကားပဲနယ်ကုန်းကတမျိုးနယ်လုံးရှိတဲ့ဆိုင်ငယ်တော်တော်များများပါသွားကြပါတယ်တဲ့ပါသွားတဲ့ဆိုင်ငယ်တွေပြန်ရတာဆိုတာလေတခါမှမချမိပါဘူးတဲ့တချို့ပါသွားတဲ့လူတွေကရဲစခန်းသွားတိုက်ထားပေမဲ့အကြောင်းမထူးပါဘူးတဲ့အဓိကတော့ထိုင်းဘိန်းတွေတမိုးကြီးဆိုင်ငယ်တွေအဓိကအခိုးခံနေရတာဖြစ်ပါတယ်တဲ့အခုတော့တမျိုးလုံးကသူတွေဟာညာဘက်ဆိုမအေးရဲနေဘက်ဆိုလည်းအလင်မပေးရဲထိတ်တလန့်ဖြစ်နေရပါတယ်တဲ့တခုအကြံပြုလိုတာကညနေခင်းတွေမှာရန်ကုန်မန္တလေးလမ်းနဲ့ကြောက်ကြီးလမ်းစုံလုံးနေရာမျိုးကျောက်ကြီးလမ်းနဲ့ရန်ကုန်မန္တလေးလမ်းဟောင်းနှစ်ခုစုံတဲ့နေရာတွေမှာရှောက်တခင်စစ်ဆေးပေးစီလိုပါတယ်ခင်ဗျာ
မိမိမျိုးနဲ့ကျေးရွာရက်ွက်အတွင်းကအပြက်ပြက်ကိစ္စတွေအဆင်မပြေတာတွေကိုပြောကြားခြင်းနဲ့ဆိုရင် RFA message box ကတဆင့်ဖြစ်စီ bami@rfa.org email ကတဆင့်ဖြစ်စီပြောကြားပေးပို့နိုင်ပါတယ
်အခုပေးပို့လာတဲ့စာကတော့ RFA ပေးစာကဏ္ဍကိုဖုံးနဲ့ဆက်သွယ်ပြောကြားပေးပို့လာတာဖြစ်ပါတယ်လိုင်းကားတွေပေါ်မှာကပိုင်းနိုင်တွေအလွန်တောင်းကျမ်းနေလို့ပါတဲ့အဓိကကတော့မြောက်တကုံတောင်တကုံအင်းစိန်လှော်ကားထောက်ကျန့်မှော်ပြီးတိုက်ကြီးတန်လင်းရွှေပြည်သာလှိုင်းသားရစတဲ့လိုင်းကားတွေပေါ်မှာကပိုင်းနိုင်ဆိုသူတွေဟာပေါ်ပေါ်တင်တင်နှိုက်နေကြပါတယ်တဲ့ပေးပို့လာသူပြောပြတာကတော့သူတခါကမြောက်တကုံသွားရကားပေါ်မှာကပိုင်းနိုင်နေတာတွေ့တဲ့အတွက်ပြောဆိုမိရအုပ်စုလိုက်သူ့ကိုပြန်လဲရန်ပြူတာကြုံတွေ့ရပါတယ်တဲ့မျက်စိရှိမှရင်မဟုတ်တာတွေ့မြင်နေရရင်မနေတတ်တဲ့အချင်းကြောင့်ပြောမိသူလဲဒုက္ခများရပါတယ်တဲ့အဲ့ဒီလိုမဟုတ်တာလုပ်နေတာကိုမျက်ကွယ်ပြုတ်သွားဖို့ကလည်းလူတယောက်အနေနဲ့မလုပ်နိုင်တဲ့အတွက်လူစိုးလူမိုက်တွေနဲ့မလိုအပ်ဖဲပြဿနာဖြစ်ရင်ဆိုင်နေရပါတယ်တဲ့ကျန်တဲ့ကားပေါ်ပါခီးတွေတွေလဲဒီအတိုင်းပဲခံစားနေရပါတယ်တဲ့သူအဲ့လိုဖြစ်တဲ့အကြောင်းကိုလူမှုကွန်ရက်ဆာမျက်နှာပေါ်တင်လိုက်တဲ့အခါမှာသူ့လိုကြုံတွေ့နေရသူတွေကပြောပြတဲ့အတွက်ကျန်တဲ့ကပိုင်းနိုင်ပေါ်တဲ့လိုင်းကားတွေပါတီးခဲ့ရပါတယ်တဲ့သူဒီအကြောင်းအရာကိုပြောတာအခုနဲ့ဆိုရင်နှစ်ခါရှိပြီဖြစ်တယ်လို့ပြောပါတယ်ပထမအခေါက်ကတော့စာနဲ့ရေးသားပေးပို့တာဖြစ်ပြီးတက်ဆိုင်ရာကအရေးယူဆောင်ရွက်တာတိတ်မရှိတဲ့အတွက်အခုထပ်မံပေးပို့ပြောကြားရတာဖြစ်ပါတယ်တဲ့တာဝန်ရှိအာဏာပိုင်တွေကအခုလိုကိစ္စတွေကိုအရေးယူတာတွေဖြေရှင်းဆောင်ရွက်တာတွေမလုပ်ရင်သူတို့ဘု து ကိုအားကိုးရမှမသိလို့ RFA ပေးစာကဏ္ဍကနေတဆင့်ဆောင်ရွက်နိုင်တဲ့သူဆောင်ရွက်ပေးနိုင်ဖို့ပြောကြားရတာဖြစ်ပါတယ်တဲ့အဲ့လိုမျိုးဆောင်ရွက်တဲ့အခါမှာလိုအပ်ရင်တထောင်တနေရာကနေပါဝင်ဖို့အသင့်ရှိပါတယ်တဲ့အေဂျင့်စွာနေထိုင်သွားလာလို့ပြီးရိုးသားစွာရှာဖွေစားတောက်နေတဲ့သူတွေအတွက်အမှန်တကယ်လိုအပ်နေလို့ပါတယ်ခင်ဗျာ
RF RFA ကိုပေးစာပေးပို့ရမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကပြန်လည်ဖုန်းဆက်ခေါ်ဆိုအကြောင်းပြန်ပေးမှာဖြစ်ပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေက399-666-4331 399-004-6239တို့ဖြစ်ပါတယ
်အခုပေးပို့လာတဲ့စာကတော့ဟင်္ဒရာမြို့နယ်ကဖြစ်ပါတယ်ဟင်္ဒရာမြို့နယ်တမုတ်တရုတ်ကြီးရွာအုပ်စုဒုက္ခပလကြီးရွာမှာဦးအောင်ဆိုတဲ့တောင်သူတယောက်ပိုင်ဆိုင်တဲ့လယ်မြေအေက30ကျော်ကိုအုတ်ချွေမှုတွေကမတရားသိမ်းဆီးထားလို့ပါတဲ့အဲ့ဒီလိုမတရားသိမ်းဆီးခံရတာကိုသက်ဆိုင်ရာတာဝန်ရှိသူတွေသိရှိပြီးမှန်ကန်စွာဖြေရှင်းဆောင်ရွက်ပေးဖို့ RFA ပေးစာကဏ္ဍကိုပေးပို့ရတာဖြစ်ပါတယ်ခင်ဗျာဒီတစ်ပတ် RFA ပေးစာကဏ္ဍကတော့ဒီလောက်ပါပဲနောက်တစ်ပတ်တွင်မှလည်းပေးပို့လာတဲ့စာတွေကိုထပ်မံဖော်ပြပေးပါမှုစောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ် RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ